မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအရက်သား9350ချက်မှနေသေးဆုံးပြီးတော့3,300ကျော်အိုးမဲ့အိမ်မက်ဖြစ်ခဲ့ကစည်ရေးပဋိပက္ခတွေကြောင့်လူဦးရေထက်ဝက်ကျော်ဟာလည်းစည်ရဲမွဲတေမှုတတ်မှတ်ချက်ထက်နှိမ့်ကျပြီးတော့နေထိုင်ကြရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။တရားဥပဒေစိုးမိုးမှုကင်းမဲ့နေတာဇီဝရေးနဲ့လူမှုရေးဆိုင်ရာအခွင့်အရေးတွေအချိန်အဟုန်နဲ့ဆုပ်ယုပ်ကျဆင်းလာတာအကြမ်းဖက်ဖျက်ဆီးမှုနဲ့လူတွေရဲ့စိတ်ကြမ်းမာရေးအပေါ်ဆိုးရွားစွာတက်ရောက်မှုရှိနေတာတွေကိုဒီအစီရင်ခံစာကထောက်ပြထားပါတယ်။ဒီချိန်ထဲမှာပဲစစ်မှုတဲ့ဥပဒေကနေလွတ်မြောက်နိုင်ဖို့နိုင်ငံတွေကလူငယ်တွေကိုပြည်ပကိုထွက်ပြေးရတာကိုလည်းဖော်ပြထားပါတယ်ရှင်။